အိန္ဒိယကျောင်းသားတွေနဲ့ပညာရှင်တွေရွှေ့ပြောင်းအခြေချလိုတဲ့ထိတ်တန့်ရွေးချယ်မှုအဖြစ်အမေရိကန်ပြည်တော်စုကဆယ်စုနှစ်၅ခုနှိပါးကြာရှိလာခဲ့ပေမဲ့အခုတော့အမေရိကန်ပြည်တော်စုကလွှဲမှုကြီးချက်ရေးမူဝါဒတွေပိုပြီးတော့တင်းကျပ်လာတာကြောင့်တောင်းနဲ့ချီတဲ့အိန္ဒိယလူငယ်တွေအခုတော့ကနေဒါကိုဥတီနေကြပါပြီ။ကျွမ်းကျင်အလုပ်သမားလိုအပ်ချက်ကိုဖြည့်ဆည်းဖို့ကနေဒါဘက်ကလည်းလိုလားနေတာပါ။စီးရင်ခံနေဖြစ်တဲ့အန်ကက်ဂူပတာနဲ့ဇနီးတဲ့ရှူဖီတို့ကတော့ကိုနှစ်အရွယ်သမီးဖြစ်သူရဲ့အနာဂတ်အတွက်ရောအလုပ်နဲ့မိသားစုဘဝပိုပြီးလက်ရောညီတွေဖြစ်စေဖို့အတွက်ဖွံ့ဖြိုးပြီးနိုင်ငံတစ်ခုကိုရွှေ့ပြောင်းအခြေချလွန်နေတာပါ။အခုတော့သူတို့ကိုကနေဒါမှာအမြဲတမ်းနေထိုင်ခွင့်ကမ်းလှမ်းခံရပြီးတဲ့နောက်ရွှေ့ပြောင်းဖို့ပြင်ဆင်နေပါတယ်။ကနေဒါနိုင်ငံကလည်း2021ခုနှစ်အရောက်မှာကျွမ်းကျင်လုပ်တာတသန်းထိလက်ခံဖို့ရည်ရွယ်ထားတာပါ။အိန္ဒိယနိုင်ငံကလည်းလူဦးရေပိုထူထပ်လာပြီးလေးရုံညီညာမှုကပိုဆိုးလာပါတယ်။ကြောင်ကောင်ကောင်ကောလိပ်ကောင်ကောင်တက်ခွင့်ရာရေးအတွက်ရှင်ပြန်ရမှုကလည်းများလာကြောင်းကနေဒါမှာအမြဲတမ်းနေထိုင်ခွင့်ရာရေးကြိုးပမ်းသူတွေတဲမှာအိန္ဒိယတွေကထိတ်တန့်ကပါလာပါတယ်ရှင်။